Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ10ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွာညူပါရှင်အခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညနေခင်ပါရှင်ကျမတင်ကီထိုက်ပါအမေရိကန်သမ္မတနဲ့ဆေးဆက်ဆွေးနွေးနေလို့အလုပ်ဖြစ်မှာမဟုတ်ဘူးလို့မြောက်ကိုရီးယားဗိုလ်ချုပ်တယောက်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတုံ့ပြန်မယ်လို့တောင်ကိုရီးယားပူရဲစေဦးစီးချုပ်များအဖွဲ့ကပြောဆိုလိုက်တယ်လို့ဂျပန်အနေနဲ့လည်းမြောက်ကိုရီးယားအရေးအမေရိကန်မူဝါဒကိုထောက်ခံတယ်လို့ဒီကနေ့မှပဲပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေပိုင်းသတင်းဆောင်မတွေကမှလည်းဒီမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်အစီအစဉ်ဆွန့်လွှတ်ရေးအမေရိကန်ရဲ့တိုက်တွန်းမှုကအောင်မြင်နိုင်ပါမလားဆိုတာ
Let's consider what is alarming. What is alarming? Two ICBM tests in less than a month.
တလအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုနှစ်ကြိမ်ရှိခဲ့တဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်မြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့အမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ရှမ်းပြည်မြောက်ပိုင်းခီးစဉ်တချို့ဟာစစ်ရေးတင်းမာနေတာကြောင့်ဖျက်သိမ်းလိုက်ရပါတယ်။ရှမ်းပြည်တောင်ပိုင်းမှာတော့စိတ်ကြွစေး19တန်းနဲ့အတူမူးယစ်စေးတနိုင်ထုတ်တဲ့ဆက်ငယ်တချို့အပြင်လက်နက်တချို့ကိုလည်းဖမ်းဆီးရမိထားပါတယ်။ကိုအကြောင်းကိုလူမှုကွန်ရက်စာမျက်နှာတွေပေါ်ရေးတင်နေကြတာကနေပြီးတော့စိတ်ပိုင်းဆိုင်ရာအခြေအနေကိုဘယ်လိုလေ့လာနိုင်တယ်လဲဆိုတဲ့အကြောင်းကိုလည်းသိကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်တဲ့ကိုရနိုင်တို့ကကြေညာပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံဘက်ကအမေရိကန်ပြည်ထောင်စုကိုဆက်ပြီးချင်းချောင်နေမယ်ဆိုရင်စီးရဲအရာအရေးယူမယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အပြတ်သတိပေးချက်ကိုမြောက်ကိုရီးယားကပယ်ချပါတယ်။မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုမှုကိုတုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့အင်္ဂါနေ့ကသမ္မတထရန့်ကကဘာမှာတစ်ခါမှမကြုံဘူးတဲ့အခြေအနေမျိုးနဲ့မိကုံရန်ကုန်တုံ့ပြန်မယ်လို့အခိုင်အမာပြောဆိုလိုက်တာကြောင့်ပြည်ရင်းပြည်ပကသမရကိုဝေဖန်သူတွေရောထောက်ခံသူတွေကိုပါအံ့ဩမင်းသက်စေခဲ့ပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်အမြောက်တပ်ဖွဲ့တွေရဲ့တပ်မှူးဗိုလ်ချုပ်ကြီး Kim Rek Jun ကတော့အမေရိကန်သမရဒေါ်နယ်ထရန့်ကိုအခြေအမြစ်မရှိသူလို့သုံးနှုန်းပြောဆိုလိုက်ပြီးသမရထရန့်နဲ့အပြန်အလှန်ဆွေးနွေးပြောဆိုဖို့အလုပ်ဖြစ်မှာမဟုတ်ဘဲအင်အားသုံးဖြည့်ရှင်းမှုတစ်ခုတည်းကသာအလုပ်ဖြစ်မှာလို့နိုင်ငံပိုင် KCNA သတင်းအေဂျင်စီကနေဒီကနေ့ကြားသားပရင်းနေမှာပြောဆိုပါတယ်။အမေရိကန်ပိုင်းနဲ့ပစိဖိတ်သမုဒ္ဒရာဒရင်းကဂွမ်ကျွန်းရဲ့ကီလိုမီတာ30ကနေ40လောက်အကွာကကမ်းလွန်ပင်လယ်ပြင်အတွင်းကိုတာလတ်ပစ်ဒုံးကျည်လေးစင်ပြစ်မဲ့အစီအစဉ်ကိုမြောက်ကိုရီးယားအစိုးရကဩဂုတ်လလယ်ပိုင်းမှာအပိသက်ဆောင်ရွက်မယ်လို့လည်းဗိုလ်ချုပ်ကြီးရဲ့အပြောကိုကိုးကားပြီးမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။ဒီအစီအစဉ်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝန်ထံကိုတင်ပြပြီးအမိန့်ကိုစောင့်ဆိုင်မှာဖြစ်တယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့တိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေအပေါ်ဂွမ်ဒေသခံတွေကြားတန်တရားတွေရှိနေတယ်လို့တင်းမာမှုတွေတိုးလာစေတဲ့ဆိုပြီးအမေရိကန်သမ္မတကိုအပြစ်ဖို့သူတွေလည်းရှိနေပါတယ်ရှင်
။မြောက်ကိုရီးယားကပစိဖိတ်သမုဒ္ဒရာနောက်ဖက်မှာရှိတဲ့အမေရိကန်ပိုင်းဂွမ်ကျွန်းကိုတိုက်ခိုက်မယ်လို့ချင်းချောက်လိုက်တဲ့အတွက်ဂွမ်ကျွန်းဟာစင်ကာပူနိုင်ငံထက်တည်ငြိမ်ပေမဲ့စီးရေးရအရေးပါတဲ့နေရာတစ်ခုဖြစ်လာနေပါတယ်။တစ်ချိန်ကစပိန်လက်အောက်ခံကိုလိုနီနယ်မြေဖြစ်ခဲ့တဲ့ဂွမ်ကျွန်းဟာ19ရာစုအကုန်ကလေးကအမေရိကန်တွေရဲ့လက်အောက်မှာရှိခဲ့တာဖြစ်ပါတယ်။ဂွမ်ကျွန်းဟာအမေရိကန်ပြည်ထောင်စုအတွက်အဓိကစစ်အခြေစိုက်စခန်းအဖြစ်တည်ရှိလာခဲ့ပြီးတော့အမေရိကန်လေတပ်နဲ့ရေတပ်စခန်းတွေကဂွမ်ကျွန်းရဲ့29ရာခိုင်နှုန်းကိုနေရာယူထားတာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနောက်ပိုင်းဟဝိုင်ယီ၊ဩစတြေးလျနဲ့အာရှဒေသနိုင်ငံတွေအားလုံးကြားထဲမှာလည်းအဓိကကြားတဲ့ရင်းကိုယ်တင်ပေါ်ဆက်သွယ်ရေးအခြေစိုက်စခန်းတစ်ခုဖြစ်ခဲ့ပါတယ်။သူရန်ကီလိုမီတာ954ပဲရှိတဲ့ဂွမ်ကျွန်းဟာစစ်သည်9000နီးပါးခြေစိုက်တဲ့စစ်စခန်းတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံအိုကီနာဝါကျွန်းမှာလက်ရှိရှိနေတဲ့အမေရိကန်စစ်အင်အားတွေကိုရွှေ့ပြောင်းပေးဖို့ရှိနေတာကြောင့်အနာဂတ်မှာလည်းထောင်နဲ့ချီတဲ့စစ်သည်တွေချထားဖို့မျှော်လင့်ရပါတယ်။ဒါပြင်ဒုတိယကမ္ဘာစစ်ကစပြီးတော့အမေရိကန်စစ်လေယာဉ်တွေအဓိကအခြေစိုက်တဲ့စစ်အခြေစိုက်စခန်းဖြစ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုကဂျပန်နိုင်ငံကိုဘုံကျက်တိုက်ခဲ့ဖို့အတွက်ဂွမ်ကျွန်းမှာ1944ခုနှစ်ကလေတပ်စခန်းတည်ဆောက်ခဲ့ပြီးတော့အဲ့ဒီအချိန်ကလေးကစပြီးတော့ဂွမ်ကျွန်းမှာလေတပ်နဲ့ရေတပ်အင်အားတွေကိုဆက်ပြီးတော့ထားရှိလာခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်မာကြီးအထီရောက်အောင်ပြင်နိုင်မဲ့နျူကလ িয়ার တိုက်ချင်းပြဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားတို့စမ်းသပ်တည်ဆောက်မှုတွေကခက်မှန်းထတာထက်ပိုပြီးမြန်ဆန်နီးကပ်လာတာနဲ့အတူအမေရိကန်နဲ့မြောက်ကိုရီးယားကြားစီးရီပဋိပက္ခအန်ဒီယေကတိုးလာနေပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေက အစီအချင်းမဲ့ပြောဆိုမှုတွေဆိုပြီးတောင်ကိုရီးယားနိုင်ငံရဲ့စစ်ဖက်ခေါင်းဆောင်တွေကဒီကနေ့ကြာသာတွေနေ့မှာရှုတ်ချလိုက်ပြီးမဟာမိတ်အမေရိကန်အပေါ်တိုက်ခိုက်မယ်ဆိုတဲ့အပေါ်လက်တုံ့ပြန်လို့တယ်လို့လည်းအလေးထားပြောဆိုပါတယ်။ဒီကနေ့လှုပ်တဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးကတော့သမရမွန်ဂျေအင်မတက်ခဲ့တယ်လို့ဒီကိစ္စနဲ့ပတ်သက်လို့လည်းလူသိရှင်ကြားမှတ်ချက်ပေးပြောဆိုတာမရှိပါဘူး။မြောက်ကိုရီးယားဘက်ကဒုတိယမြောက်တိုက်ချင်းပြေတုံးကြီးကိုဇူလိုင်လ29ရက်နေ့မှာစတင်ခဲ့ပြီးနောက်မှာလည်းအမေရိကန်သမ္မတနဲ့ဆွေးနွေးဖို့အတွက်တောင်ကိုရီးယားသမ္မတကဆယ်ရက်လောက်အချိန်ယူခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကသူကအလတ်ရဲ့ယူထားတာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂျပန်အစိုးရအတွင်းဝင်ယိုရှိဟီဒီရှုကာကတော့ဂျပန်နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်ဖြစ်တယ်လို့ထားလောင်းပြောဆိုပြီးမြောက်ကိုရီးယားအပေါ်အမြင့်ဆုံးဖိအားပေးမဲ့အမေရိကန်သမ္မတထရန့်ရဲ့မူဝါဒကိုလည်းထောက်ခံတယ်လို့ထပ်လောင်းပြောဆိုပါတယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေကိုအရှိန်မြှင့်ဆောင်ရွက်နေတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကအမေရိကန်သမ္မတဒေါနယ်ထရန့်ရဲ့မဲဆွဲစီးယုံရေးအဖွဲ့မန်နေဂျာဟောင်းရဲ့နေအိမ်ကိုလွန်ခဲ့တဲ့လကုန်ပိုင်းအတွင်းမှာဝင်ရောက်စီးနင်းရှာဖွေခဲ့ပါတယ်။မနေ့ကနိုဝင်ဘာလမှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါနယ်ထရမ့်အနိုင်ရစေဖို့ရည်ရွယ်ချက်နဲ့ထရမ့်ရဲ့မဲဆွယ်အရာရှိတွေနဲ့ရုရှားအရာရှိတွေတွေ့ဆုံခဲ့ပွဲရှိရဆိုတာကိုကြားနာစစ်ဆေးတဲ့ Telltale Committee နဲ့ Paul Manafort သူတို့ရာတွေ့ဆုံခဲ့ပြီးတဲ့နောက်သူ့အိမ်ကို FBI ကအခုလိုဝန်ရောက်ရှာဖွေခဲ့တာပါ Republican နိုင်ငံရေးသမား Paul Manafort ဟာရုရှားနိုင်ငံ Ukraine နိုင်ငံတို့နဲ့ဘဏ္ဍာငွေကြေးရနည်းနည်းဆိုင်ဆိုင်ဆက်ဆက်နေသူတူဦးဖြစ်ပါတယ်လွန်ခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲရလဒ်တွေပြောင်းလဲစေဖို့ Trump မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းဆောင်ရွက်ခဲ့လေသလားဆိုတာနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller အနေနဲ့စုံစမ်းစစ်ဆေးမှုတွေစတင်နေတာဖြစ်ပြီးတော့ Manafort ရဲ့အိမ်ကိုဝင်ရောက်ရှာဖွေတာဟာဒီစုံစမ်းစစ်ဆေးမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ် FBI ထောက်လှမ်းရေးတွေဟာဇူလိုင်လ26ရက်နေ့မနက်လင်းအားကြီးအချိန်မှာဝရမ်းနယ်ဝင်ရောက်ရှာဖွေပြီးအထောက်ထားစာရွက်စာတမ်းအများပြားသိမ်းဆည်းသွားတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုတော့သမ္မတ Trump ကယာတုကနေထုတ်ပယ်ခဲ့ပြီးဒီလိုစုံစမ်းစစ်ဆေးမှုတွေဟာမရှိတာကိုအရှိလုပ်ပြီးသူ့အဖို့နိုင်ငံရေးအထူးနှံ့မှုတွေသာဖြစ်ကြောင်းပြောကြားထားပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့ကြာသာပတင်းညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ထိုင်းနိုင်ငံတွင်ရွှေ့ပြောင်းနေထိုင်ကြသူ၄သန်းတဲက90ရာခိုင်နှုန်းကတော့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကဖြစ်တယ်လို့ကုလသမဂ္ဂအစိုးရခန်းစားတစ်ခုကပြောဆိုလိုက်ပါတယ်။ကမ္ဘောဒီးယားမြန်မာလာအိုနိုင်ငံတို့ကနေထိုင်းနိုင်ငံတွင်လူမောင်ခိုကူးမှုဆိုင်ရာအစိုးရခန်းစားတစ်ကိုကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ဆိုင်ရာအဖွဲ့ UNODC နဲ့ Thailand Institute of Justice တို့ကဒီကနေ့မိတ်ဆက်ထုတ်ပြန်တာဖြစ်ပါတယ်။တရုတ်နိုင်ငံပြည်ရင်ထိုင်းနိုင်ငံဟာဆိုရင်မြန်မာနိုင်ငံသားတွေဒုတိယမြောက်လူကုန်ကူးခံရမှုအများဆုံးနိုင်ငံဖြစ်တယ်လို့လည်းအစိုးရခန်းစားကထောက်ပြပါတယ်။မြန်မာနိုင်ငံသားတွေကတော့အလုတ်သမားတွေအဖြစ်လိမ်ဖျော်ပြေးရေးလုပ်ငန်းတွေမှာလုပ်ကင်ဖို့နဲ့ကလင်းငယ်တွေကိုလည်းအတင်းအဓမ္မတောင်းပန်ခိုင်းစေခိုင်းဖို့အတွက်မှောင်ခိုကူးမှုတွေရှိတယ်လို့အစိုးရခန်းစားမှာဖော်ပြပါတယ်။လာစာကောင်းကောင်းနဲ့အလုတ်လုပ်လို့သူတွေရဲ့အားနည်းချက်ကိုအခွင့်ကောင်းယူပြီးလူကုန်ကူးသူတွေကလူတွေကိုစုဆောင်နောက်ငါးပန်းလုပ်ငန်းတွေလိုဆောက်လုပ်ရေးလုပ်ငန်းတွင်တွေလိုမျိုးမှာနှိမ့်ဆက်ချင်းချောက်ခိုင်းစေပြီးအမျိုးသမီးတွေနဲ့ကလေးငယ်တွေကိုတော့ထိုင်းနိုင်ငံတွင်လိမ်ဖျော်ပြေးရေးလုပ်ငန်းတွေမှာခိုင်းစေဖို့ရည်ရွယ်ပြီးလူကုန်ကူးသူတွေပြစ်မှတ်ထားလုပ်နေတယ်လို့လည်းကုလအစိုးရခန်းစာမှာထောက်ပြပါတယ်။ရွှေပြောင်းအခြေချမှုများလာတဲ့အတူလူမောင်ခိုကူးမှုရွှေပြောင်းအခြေချသူတွေကိုမှောင်ခိုလုပ်တာတွေကလည်းပိုပြီးတော့ရှုပ်ထွေးလာတာကြောင့်တရားဥပဒေစိုးမိုးရေးပိုင်းပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ဖို့နဲ့တည်င်းအချက်လက်မျှဝေဖို့ကအရေးပါလာတယ်လို့လဲ UNODC ရဲ့ဒေသဆိုင်ရာတာဝန်ခံ Benjamin Smith ကပြောဆိုလိုက်ပါတယ်ရှင်
။ပါကစ္စတန်တရားရုံးချုပ်ကဝန်ကြီးချုပ်ဟောင်း Nawaz Sharif ကိုပိုင်ဆိုင်မှုတွေတည်ဝင်ထုတ်ပြန်ခြင်းမရှိတဲ့အတွက်ယာရုကဖယ်ရှားလိုက်ပြီးရပိုင်းအကြမှာပဲဝန်ကြီးချုပ်ဟောင်း Nawaz Sharif ဟာနိုင်ငံရေးဩဇာကြီးမားလာဖို့အတွက်ကြိုးပမ်းခဲ့ပါတယ်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းကသူ့ရဲ့ဇာဒီလာဟောင်းမြို့ကိုသွားတဲ့လမ်းတစ်လျှောက်နှစ်ရက်ကြာလူလူစုဝေးဘက်ကိုစတင်လိုက်ပြီးတော့ဗုဒ္ဓနေညကတော့သူဟာရော်ဝပင်ဒီမြို့မှာရှိတဲ့သူရဲ့အာဏာရပါတီပါကစ္စတန်မွတ်စလင်လီဂ်နဝါစ်ကတက်ကြွလှုပ်ရှားသူတွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်ပါကစ္စတန်ပြည်သူတွေရဲ့ပြဿနာတွေအားလုံးကိုဖြေရှင်းပေးမဲ့လမ်းပြမြေပုံအတွက်သူတိုက်ပွဲဝင်သွားမှာဖြစ်ကြောင်းသူ့အနေနဲ့ အဲ့ဒီကိုရောက်နေတာဟာသူနဲ့သူ့အစိုးရအတွက်မဟုတ်ကြောင်းဒါပေမဲ့ဒီနိုင်ငံရဲ့အနာဂတ်ကောင်းမွန်ဖို့အတွက်သူနဲ့အတူလက်တွဲကြပါလို့နဝရှာရစ်ကပြောခဲ့ပါတယ်။တရားရုံးရဲ့အမိန့်ကသူ့ပေါ်လူထုကပေးအပ်ထားတဲ့လုပ်ပိုင်ခွင့်အာဏာကိုချိုးဖောက်ခဲ့တယ်လို့သူကတရားရုံးရဲ့အမိန့်ပေါ်မှာပထမဆုံးအကြိမ်ဖြစ်တဲ့တိုက်ရိုက်ဝေဖန်လိုက်ပါတယ်။ဒါပေမဲ့သူ့ပေါ်ဝေဖန်သူတွေကတော့နဝရှာရစ်ရဲ့နိုင်ငံရေးဗျူဟာကိုမေးခွန်းထုတ်လိုက်ပြီးနဝရှာရစ်ဟာတရားဥပဒေစိုးမိုးရေးကိုအာခံပြီးတော့တရားရုံးချုပ်ကိုမကောင်းမြင်အောင်လုပ်နေတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ။
ကင်ညာရွေးကောက်ပွဲရလဒ်တွင်မှာလက်ရှိသမ္မတဥဟုရုကင်ညာတာကအသာစီးရနေပြီးပြန်လည်ရွေးကောက်ခံရမယ့်အနေအထားရှိနေပါတယ်။အတိုက်ခံဘက်ကတော့အင်ကာနေရွေးကောက်ပွဲဟာအကြီးအကျယ်မတရားမှုတွေရှိတယ်လို့ဆွတ်ဆွဲပြောဆိုနေပါတယ်။မနေ့ဗုဒ္ဓနေ့နောက်ပိုင်းမှာနိုင်ငံတော်အမေယုံတီရဲ့96ရာဂိုင်နှုန်းကိုရေးတွက်ပြီးသမ္မတဥဟုရုကင်ညာတာကမဲရလ54ရာဂိုင်နှုန်းရရှိထားပြီး44ရာဂိုင်နှုန်းရထားတဲ့အတိုက်ခံခေါင်းဆောင်ရိုင်းအိုဒင်ကထဲအသာစီးရနေတယ်လို့ကင်ညာရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မဲပေးတဲ့စနစ်ကိုအင်တာနက်ဖောက်ထင်းသူဟက်ကာတွေချိုးဖောက်ခဲ့ကြတယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုလည်းကော်မရှင်ကညှင်းဆိုထားပါတယ်ရှင
်။လူမောင်ခိုကူးတဲ့သူတွေဟာဆယ်ကျော်သက်အရွယ်ဆိုမာလီနဲ့အီသီယိုးပီးယားရှေ့ပြောင်းခြေချဖို့ကြိုးစားသူတွေကိုယမန်ကမ်းလွန်ပင်လယ်ပင်ထဲကိုမောင်းချခဲ့တာကြောင့်50လောက်ယင်းနစ်တွေဆုံးခဲ့တယ်လို့ရှေ့ပြောင်းခြေချနေတိုင်းသူများခွင့်ရေးလှုပ်ရှားတဲ့အဖွဲ့ကဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်။ယမန်နိုင်ငံတောင်ပိုင်းကရှားဘွားပြည်နယ်မှာနိုင်ငံတကာရှေ့ပြောင်းခြေချနေတိုင်းသူများကူညီပေးအဖွဲ့ IOM ကကင်းလဲနေစဉ်တွင်တေဆုံးသူလူငယ်အတော်များများမြုပ်နှံထားတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဆက်လီပေါ်မှာလူ120လောက်ပါပြီးသူတို့ဟာအာဖရိကဥဂျိုဒေသကနေယေမန်နိုင်ငံကိုဆက်လီနဲ့ဖျက်ခဲ့တာဖြစ်တယ်လို့အသက်မသေးပဲကြံရည်သူတွေကပြောပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်။မြောက်ကိုရီးယားအစိုးရကိုနျူကလ িয়ার လက်နက်စီစဉ်ဆွတ်လွတ်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလာမှာတခြားနိုင်ငံတွေကလည်းထောက်ခံတဲ့အကြောင်းအမေရိကန်ကပြောပါတယ်။ဒီတစ်ပတ်အတွင်းအမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စကားပြောခဲ့ကြပြီးတဲ့နောက်ကိုရီးယားကျွန်းဆွယ်မှာစစ်ရေးအရာမတိမငြိမ်ဖြစ်လာလိမ့်မလားဆိုတာစိုးရိမ်နေကြတဲ့အကြောင်း VOA သတင်းတောက်ဇလာတီကာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုမတ်အီတန်စင်ကပြောပြပါမယ်ရှင်
။မြောက်ကိုရီးယားဘက်ကအမေရိကန်ပိုင်းဂွမ်ကျွန်းကိုတိုက်ခိုက်မဲ့စီစဉ်တဲ့ပတ်သက်ပြီးတော့အမေရိကန်ကိုထိပါလာရင်အမေရိကန်ဘက်ကလည်းမကြုံစဘူးမိကုံရန်ကုံလက်တုံပြဲမယ်လို့အမေရိကန်သမ္မတထရမ့်ကပြောဆိုလိုက်တဲ့ပုံမှာအမေရိကန်နိုင်ငံခြားရေးဌာနကဗိုလ်တူးနေတုန်းကကောက်ွယ်ပြောဆိုလိုက်ပါတယ်။ဂွမ်ကျွန်းမှာအဓိကကျတဲ့အမေရိကန်စစ်အခြေစိုက်စခန်းတစ်ခုရှိနေတာပါ။မြောက်ကိုရီးယားရေးဟာတကမ္ဘာလုံးနဲ့သက်ဆိုင်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောပါတယ်
။ Let's consider what is alarming.
မြောက်ကိုရီးယားကတစ်လအတွင်းမှာတိုက်ချင်းပြစ်ဒုံးကျည်စမ်းသပ်မှုနှစ်ကြိမ်လုပ်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကလည်းနျူကလ িয়ার စမ်းသပ်မှုနှစ်ခါလုပ်ခဲ့ပါသေးတယ်။ဒါကစိုးရိမ်ရတဲ့ကိစ္စဖြစ်တာကြောင့်ဆွေးနွေးကြရမှာပါ။ဥပမာဒီတရုတ်မှာငရေလှုပ်တုံးကတော့နျူကလ িয়ার စမ်းသပ်မှုလားဆိုပြီးတော့စမကိုမေးလာတာတွေရှိတာကိုကြည့်ရင်ဘလောက်တောင်မှစိုးရိမ်နေရတဲ့ကိစ္စဖြစ်တယ်လဲဆိုတာကိုခံမနိုင်ပါနဲ့
။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဟာအမေရိကန်အတွက်သာမကနိုင်ငံတကာအတွက်စိုးရိမ်ရတဲ့ကိစ္စဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုအပေါ်သမ္မတထရမ့်ရဲ့ပြက်ပြက်သားသားတုံ့ပြန်မှုအပေါ်မှာတော့ပြင်သစ်အစိုးရကချီးကျူးပြောဆိုခဲ့ပေမဲ့ငင်းချက်နဲ့နီးလန့်နဲ့အပြေရှာဖို့ကိုလည်းဗုဒ္ဓနေ့ကတိုက်တွန်းလိုက်တာပါပြင်သစ်အစိုးရပြောခွင့်ရခရစ်စတော့ဖ်ကတာစနာကအခုလိုဆက်ပြောပြပါတယ
် Et encore la France est prête à
ငင်းချက်နဲ့နီးလန့်နဲ့အပြေရှာဖို့ပြင်သစ်ဘက်ကအစဉ်နှင့်ဖြစ်ပါတယ်အမေရိကန်နေနဲ့တူပိုင်နဲ့ကိုတိုက်ချင်းပြစ်မြူဇာရဲ့ပြစ်မှတ်အနေနဲ့မရှိစေချင်တဲ့အတွက်အမေရိကန်သမ္မတကမနေ့ညကပြက်ပြက်သားသားတုံ့ပြန်ပြောလိုက်တာပါ
ဂျပန်လေတပ်နဲ့အတန်ထက်မြန်တဲ့အမေရိကန်ဘုံးကျဲလေယာဉ်တွေရဲ့ဘူးတွဲစီးရေးလေ့ကျင့်မှုကိုကိုရီးယားကျွန်းဆွယ်အနီးမှာရှိတဲ့ဂျပန်ပိုင်နဲ့အတွင်းမှာအင်္ဂါနေ့တုန်းကလှုပ်ဆောင်ခဲ့တယ်လို့ဂျပန်ဘက်ကပြောဆိုလိုက်ပါတယ်လက်တလို့အခြေအနေတွေကြောင့်တောင်ကိုရီးယားနိုင်ငံသားတွေကလည်းစိုးရိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းအခုလိုရင်ဖွင့်ပြောပြပါတယ
် Someone who's just about to join the national service
ကျွန်တော်ကတိတ်မကြခင်ကပဲတထဲဝင်ဖို့စီရင်ပေးထားတာပါတထဲကဝင်ဖို့စီရင်ပေးထားတဲ့ဘာသူမဆိုပါပဲအခုလိုအခြေအနေမျိုးမှာဒီပြဿနာကိုရင်ဆိုင်ရမယ်ဆိုတော့တွေးကြည့်တော့လဲစိုးရင်စရာပါပဲ
저는남자친구가지금군대
ကျမရေးစားကအခုနိုင်ငံတာဝန်ထမ်းဆောင်နေတဲ့စစ်သားပါသူ့အတွက်စိုးရင်မိပါတယ်တရင်တွေကြည့်ရတော့လဲပူပြီးတော့စိုးရင်မိတယ
်လက်တလို့တင်းမာမှုတွေကိုဖြေရော့ဖို့တန်တမန်နီးနဲ့ဖြည့်ရှင်းလိုတဲ့အကြောင်းရုရှားကပြောလိုက်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလဆန်ကတော့မြောက်ကိုရီးယားဟာတပ်တပန်နီးရာဆိုတဲ့စကားလုံးကိုတော့နားလည်ပုံမရဘူးလို့ဂွမ်ကျွန်းကိုအတော့မှပြောသွားပါတယ်ရှင
်။အစိုးရ ရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 ကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ barmist@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီခြင်းပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင
်။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာပြည်ဘက်ကသတင်းဆောင်ပါတွေကိုလည်းအလှည့်ပေးပါဦးမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတင်းမာနေတဲ့ဆေးရည်အခြေအနေကြောင့်အမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ရှမ်းပြည်နယ်ခီးစဉ်တချို့ဖျက်သိမ်းလိုက်ပါတယ်။နမ်တူနဲ့မန်တုံဒေသတွေမှာမြမတက်မတော်နဲ့တအောင်းပလောင် TNL တပ်ဖွဲ့တို့ရဲ့ဖြစ်နေတဲ့တိုက်ပွဲတွေအတွက်ဒေသတွင်းလုံခြုံမှုအားနည်းနေသလိုမြို့တွင်းမှာလည်းဖမ်းဆီးတာစစ်ဆေးတာတွေရှိနေပါတယ်။ဒီကြောင့်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတိမ်မှန်ဒီဇယ်စစ်ရေးချီနေတဲ့ကြောင့်မြန်မာလူ့ခွင့်ရေးကော်မရှင်ရဲ့ရှမ်းပြည်နယ်မြောက်ပိုင်းခီးစဉ်တချို့ကိုဖျက်သိမ်းခဲ့ရတာပါလူ့ခွင့်ရေးကော်မရှင်အနေနဲ့လာရှိုးနဲ့ဒီပေါ်ကျင်းထောင်ချီနေကိုလေ့လာခဲ့ပြီးနမတူစစ်ဆောင်စခန်းတွားရောက်လေ့လာဖို့အစီအစဉ်ကိုဖျက်သိမ်းခဲ့ရတယ်လို့ကော်မရှင်ဖွဲ့ဝင်ဦးယူလွင်အောင်က VOA ကိုခုလိုပြောပါတယ
်နမတူကတော့ဒီတိုက်ပွဲရှောင်ထားတဲ့ဒုက္ခတွေပြီးတော့ဒီပြောရရှိရဲဆိုလို့ကျွန်တော်တို့ကဟိုတွားဖို့အစီအစဉ်တာပါတော်တော့လာရှိုးရောက်တဲ့အခါကျတော့နမ်တူနားမှာတိုက်ပွဲကြီးဖြစ်နေတာဖြစ်တဲ့တော့ကြောင့်လုံလုံလေးကမသွားခြင်းဘူးလို့ကျွန်တော်တို့သိရပါတယ်ခင်ဗျာအဲ့ဒါနဲ့ကျွန်တော်တို့မသွားဖြစ်တာပ
ါမြန်မာလူခွင့်ရေးကော်မရှင်ဖွဲ့ရဒီလ9ရက်နေ့ကနေ17ရက်နေ့ခီးစဉ်မှာလာရှိုးမျိုးကမိဘမဲ့ကြီးဟာဘိုးဘွားရိတ်တာအကျဉ်းထောင်အချုပ်ခန်းတွေနဲ့ဒီဘောမျိုးကအကျဉ်းထောင်ချုပ်ခန်းတွေကိုလေ့လာစစ်ဆေးခဲ့တာပါကော်မရှင်ဖွဲ့အနေနဲ့အကျဉ်းထောင်သွင်းခြင်းတွေကိုစစ်ဆေးမေးမြန်းခဲ့သလိုဒီပေါ်အကျဉ်းထောင်မှာမတရားတင်ဆက်သွယ်မှုဥပဒေပုံမှန်18တက်နဲ့တရားစွဲဆိုပြီးဖမ်းဆီးခံထားရတဲ့ DBB နဲ့အေယာဝတီသတင်းဌာနကသတင်းသမား3ဦးနဲ့လည်းတွေ့ဆုံခဲ့တယ်လို့ဦးယူလွင်အောင်ကခုလိုပြောပါတယ
်ကျွန်တော်တို့ကအကျဉ်းသားတွေကလူ့ခွင့်ရေးချုပ်ပေါ်တဲ့ခံရမှုရှိမရှိဆိုတာကိုပုံမှန်အစ်ကျွန်တော်တို့မေးမြန်းပါတယ်မေးမြန်းပြီးတော့မှသူတို့ရဲ့ personal အခက်အခဲကြီးကြည့်ရင်ကျွန်တော်တို့ကိုအကျဉ်းထောင်ဝန်ထမ်းတွေမရှိတဲ့နေရာမှာပြန်ကျွန်တော်တို့အခါတခါစီစဉ်ပြီးတော့မှသူတို့ပြောစကားတွေကျွန်တော်နားထောင်ပါတယ်နားထောင်ပြီးတော့ဖြေရှင်းပေးတဲ့စနစ်ကိုကျွန်တော်တို့ကျင့်သုံးပါတယ်မနေ့ကတော့ဒီဘောအကျဉ်းထောင်ကိုကြည့်တဲ့အခါမှာထောင်အနေနဲ့ပူဇော်တဲ့လူခွေချိုးဖောက်မှုတွေကျွန်တော်တို့မတွေ့ရပါဘူးနော်အဲဒီအကျဉ်းထောင်တွေမှာရောက်နေတဲ့ DBB သတင်းတောင်2ယောက်နဲ့အရာဝတီသတင်းတောင်1ယောက်သူတို့နဲ့လူပန်းထမ်းတဲ့အရာသား3ယောက်ဒီတော့6ယောက်ပေါ့နော်ကျွန်တော်ဒီကြံအတိုင်းခေါ်ပြီးတော့တွေ့ဆုံသူတို့ရဲ့အတန်လေးတွေကိုကျွန်တော်နားထောင်ပေးပါမယ်ခင်ဗျာ
လူခွင့်ရေးကော်မရှင်အနေနဲ့နမ်တူမြို့နယ်စစ်ဘေးရှောင်စခန်းကိုတွားရောက်လေ့လော်ဖို့အတွက်ကတော့ဒေသတွင်းစစ်ရေးသိမ်းမှမှုရှိနေလို့လုံခြုံရေးကင်းမဲ့တဲ့အနေထားကြောင့်လို့လဲဆိုပါရယ်ဩဂုတ်လ၄ရက်နေ့ကနေ၈ရက်နေ့ထိနန့်ဆန်နမ်တူမန်တုံဒေသတွေမှာမြမတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေစေချင်နေကြတော့ TNL ပြန်ကြားရေးတာဝန်ခံပူမှုစာအကျော်ကခုလိုပြောပါရယ
်ဒီ၈ရက်နေ့ကျတော့ဒီ၃နေရာဖြစ်တယ်ဒီနမ်ဆန်မြို့နယ်ထက်ကညာခေခေရနဲ့မဝဲရနေရာထဲမှာနေကျင်းချတာဘုနာမြို့မတော်တော့ဘက်ကမဝဲရဘုနာဦးတီမလနဲ့ကြီးတွေတိခတ်နေပြီးရတော့ရမနေရတော့နမ်ပြူမျိုးဘုနာအပူပါရုံကြောင့်မှဘလုံးထက်ကြီးမှအခုလုံးကြတယ်6ရက်နေ့ရတော့မတုံဘက်မှာဖြစ်တာဘုနာ
ပြီးခဲ့တဲ့ဩဂုတ်လ၄ရက်နေ့တုန်းကလည်း TNL ဖွဲ့ကနေမန်တုံမြို့နဲ့၃မိုင်ကွာမှာမြန်မာစစ်ရင်တန်းကိုပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်စစ်ရင်၃စီးပျက်စီးသွားခဲ့တာပါဒီလိုပြစ်ခတ်တိုက်ခိုက်မှုအပြင်မန်တုံမြို့အဝင်ထွက်ကိုကန့်သတ်ပိတ်ပင်ထားတယ်လို့မြို့သွင်းမှာလည်းတောသွင်းလက်နက်ကန်ဖွဲ့နဲ့ပတ်သက်မှုရှိမရှိကိုသတင်းသက်ဆင်းစစ်ဆေးနေပါတယ်ရှမ်းပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကတော့အခုလိုစစ်ဆေးနေမှုဖြစ်စဉ်ဟာမန်တုံမြို့နယ်စစ်ရင်တန်းတိုက်ခိုက်ခံရမှုနဲ့ဆက်စပ်နေတယ်လို့လည်းဆိုပါတယ်မန်တုံမြို့ကအထက်တန်းတူနာပြုသူဖြစ်တဲ့တော်နွားဟင်းခိုင်းရဲ့ခင်မုန်းဖြစ်သူကချင်းမျိုးရစော်ဆိုင်အောင်ဟာမနေ့ကတပ်မတော်ကနေဖမ်းဆီးခြင်းခံခဲ့ရသူလည်းဖြစ်ပါတယ်။ဖမ်းဆီးခံရမှုဖြစ်စဉ်တွေကတော့အထက်တန်းတူနာပြုတော်နွားဟင်းခိုင်းကအခုလိုပြောပါတယ
်။မနေ့ကပဲညနေပိုင်း9နိုင်နဲ့6နိုင်ကြားမှာဖြစ်တာ။သူတို့ကြိုးတုပ်ပြီးမှရိုက်တယ်လို့သတင်းသားလို့ပတ်ဝန်းကျင်ကပုံသက်လာတယ်။အဲ့ဒါနဲ့ဒီမှာတက်ကြည့်တော့သူတို့လုံးဝပေးမတွေ့ဘူး။အဝေးရနေပဲပြန်လိုက်တော့အဲ့တိုင်းပဲပြောတယ်သူတို့လည်းစစ်သားတွေနဲ့အများနဲ့ဆိုတော့ကျမကဝန်ထမ်းပါကျမအမျိုးသားကိုဒီမှာကျိုးတုပ်ပြီးမှရိုက်နေတာသားလို့ပေါ့နော်ကျမအဲ့ဒါလားကြည့်တာသူတို့လုံးဝကြည့်ခွင့်မပေးဘူးကျမအမျိုးသားကတော့ဒီလက်နက်ကန်အဖွဲ့စည်းတွေနဲ့ဘာမှပါဝင်ပတ်သက်မှုမရှိဘူးနောက်ထပ်ဂျွာထဲကလူတယောက်အဲ့မှာနှစ်ဖက်ခြံထဲမှာမှုရှာရင်းနေပေါ့နော်အဲ့တယောက်ကိုလည်းဖမ်းပြီးရိုက်တယ်လို့လည်းကျမသားတယ် ကျောင်းထဲကဂေါ်ဘကအဖွဲ့ဝင်လူကြီးပြောက်ကိုလည်းသူအသက်က90ကျော်လို့ရှိဒီမနေ့မိုးလင်းခန့်ချင်းနှစ်နိုင်မှာသူတို့လာဖမ်းခေါ်သွားတယ်ခလာရ130မှာထိန်းသိမ်းထားတယ်လို့တော့သိတယ
်အခုလိုစီစစ်ဖမ်းဆီးတာဟာတော်သွင်းလက်နက်ကန်ဖွဲ့နဲ့ဆက်ဆံမှုရှိတယ်ဆိုတဲ့သံသယနဲ့ဖမ်းဆီးစစ်ဆေးနေတာဖြစ်တယ်လို့မြုပ်ခံပြည်တော်စုကြခံရေးပါတယ်ဝင်သူကဆိုပါတယ်
လောင်ဒီတမှာတင်တိုင်းအိမ်တိုင်းရတနေရောက်ရှိရင်တယောက်ကကိုလည်းကံဖက်တဲ့ကိုတာဝန်ထမ်းဆောင်ရတယ်ဆိုတဲ့သတိနဲ့တမတော်ပဲလဲအဲ့ဒီသတိနေရထားတာပေါ့သူတို့ကအဲ့ဒီမြို့ထဲမှာနေတဲ့သူကမသိညာမှုနဲ့ပေါ့အဲ့ဒါစစ်စေးနေတယ
်မနေ့ကလည်းကိုခံမြို့နယ်တိန်ဒီနမ်မသိရွာဟောင်းမှာမြမတမတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမတမတော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားစစ်ရေးသင်းမာနေဆဲဖြစ်တယ်လို့နှစ်ဖက်တိုက်ပွဲကြောင့်အယက်သားထိခိုက်ဒိဆုံးမှုတွေရဲနှိုက်ဖမ်းဆီးခံရမှုတွေနေရက်ကနေတင်းရှောင်နေရမှုစတဲ့လူခုရေချိုးပေါမှုဖြစ်စဉ်တွေလည်းရှိနေပါတယ်မြန်မာနိုင်ငံတွင်လူခုရေချိုးပေါခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတိုင်ကြားနိုင်ဖို့မြမအစိုးရအနေနဲ့အမျိုးသားလူခုရေးကော်မရှင်တရက်ကိုဖွဲ့စည်းထားပေမဲ့လက်ရှိစစ်ရေးပဋိပက္ခကာလတွင်လူခုရေးချိုးဖောက်ခံရမှုတွေရှိနေစေလို့လူခုရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးတင်းမာပြီးနေမြေလုံခြုံရေးအားနည်းနေတဲ့အကြောင်းကိုနိုင်ကိုရင်ပြောပြခဲ့တာပါ။တစ်ဆက်တည်းရှမ်းပြည်နယ်တောင်ပိုင်းမှာတော့မူရစ်စေဝါဖန်စီတွေရှိနေတဲ့တရင်ကိုလည်းပြောပြပေးပါဦးမယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းတာစီလိတ်မြို့နယ်မဟဲကြီးရွာအုပ်စုမှာစိတ်ကြွဆေးပြား19တန်းနဲ့အတူမူရစ်ဆေးတနိုင်ထုတ်လုပ်နိုင်တဲ့ဆက်တချို့အပြင်လက်နက်တွေကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်။တာစီလိတ်ခရိုင်မြို့နယ်အာနာပိုင်တွင်လည်းမူရစ်တပ်ဖွဲ့စုတို့ပူးပေါင်းဖမ်းဆီးရမိခဲ့တဲ့မူရစ်ဆေးဝါးတွေဟာကာလတံပိုးကြက်တန်ပေါင်း6000ကျော်ရှိတဲ့အကြောင်းတာစီလိတ်ခရိုင်ထွေထွေအုပ်ချုပ်ရေးမှူးရုံးကသတင်းထုတ်ပြန်ထားပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းလူသူအရောက်ပေါက်နေတဲ့မိုင်းဟဲကျေးရွာအုပ်စုအတွင်းမှာစိတ်ကြွဆေးပြား19တန်းနဲ့အတူစိတ်ကြွဆေးထုတ်လုပ်တဲ့ပစ္စည်းတွေ ice လို့ခေါ်တဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးမိခဲ့တာဖြစ်ကြောင်းတချိလိုက်မြို့နယ်မှုရဲမှူးကြီးတန်းတို့ကအခုလိုပြောပြပါဗျာ
။မူရစ်ဆေးဝါးအပြားကတော့19တန်းကျော်တယ်ဗျ။အဲပေါ်ပြပါမှာတော့အဲ့လိုမျိုးဒီ ice အတုံးလို့မိတယ်ဗျ။အဲနောက်တစ်ခါကဖိန်းနဲ့လည်းပါတယ်။ကဖိန်းပါတယ်။နောက်ပြီးတော့ဒီမူရစ်ဆေးဝါးထုတ်လုပ်တဲ့ဆိုတော့တပိုင်းတိုင်းဆက်ပေါ့ဗျာ။အင်းမအဲ့ဒီမှာဘောတော့ဘယ်နဲ့လုံးတဲ့ဆက်ကလေးတွေပါတယ်မော်တာလေးတွေနဲ့တော်လာနိုင်ဘူးဟိုတောင်ပေါ်မှာဟိုနည်းနည်းနံပါတ်ဆက်ကလေးခတ်ပြီးတော့ဟိုတောင်ပေါ်မှာနည်းနည်းအရောက်ပေါက်နေတဲ့နေရာပေါ့ဗျာအဲ့ဒီမှာမိတာ
မိုင်းရဲ့ကျေးပါကနေလာတဲ့ကားတစ်စီးကိုဖမ်းဆီးစစ်ဆေးရကနေမူရီစေဝါထုတ်လုပ်ရောင်းချနေတဲ့တရင်ရတဲ့အတွက်မိုင်းရဲ့ကျေးရအတွင်းကိုဝင်ရောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုပါတယ်စိတ်ကြွဆေးတွေကတော့ဖမ်းမိသူတွေရဲ့အိမ်ကိုဝင်ရောက်ရှာဖွေရမှာ WY စာတန်းပါစိတ်ကြွဆေး16တန်းကျော်230ကီလိုနဲ့တနက်ဒီမူရစ်ဆေးဝါးထုတ်လုပ်တဲ့ဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။နောက်တဦးထံကလည်းစိတ်ကြွဆေးတွေ၊ဘိန်းစိမ့်တွေ၊ရွှေတဲပစ္စည်းတွေ၊ထိုင်းဘတ်ငွေ18သိန်းနဲ့တရုတ်ယွမ်ငွေတွေကိုလည်းဖမ်းဆီးမိခဲ့တာဖြစ်ပါတယ်။အားလုံးနေ၃လုံးကနေဖမ်းဆီးမိခဲ့တဲ့စိတ်ကြွဆေးတွေအပါအဝင်ဆက်ဆက်ပစ္စည်းတွေရဲ့အားလုံးတန်ဖိုးကတော့စုစုပေါင်းကျပ်တန်းပေါင်း6400ကျော်ရှိတယ်ဆိုပြီးတချီလေးခရိုင်အထွေထွေအုပ်ချုပ်ရေးမှူးရုံးကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့အစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဗိမ်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစ်ဆေးဝါးတွေကိုထိထိရောက်တိုက်ဖျက်ဖို့အတွက်ပြက်ခွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာအနာဘိုင်းတွေဘက်ကတော့မူရစ်ဆေးဝါးတိုက်ဖျက်ရေးတွေမှာနိုင်ငံတကာနဲ့တတ်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးပြန်လည်တုံ့ပြန်ထားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာတော့လွန်ခဲ့တဲ့3နှစ်ခန့်ကစပြီးစိတ်ကြွဆေးတွေကိုမူရစ်တပ်ဖွဲ့စု30နဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကစုပေါင်းပြီးအများအပြားဖမ်းဆီးနေတာလည်းရှိနေပါတယ်ရှင
်။တချီလိတ်မြို့နယ်တွင်လူအယောက်နဲ့တဲ့ကြေးရွာတရားမှာမူရစ်စိတ်ကြွဆေးတွေဖမ်းဆီးရမိခဲ့တဲ့အကြောင်းကိုမအေးမှပြောပြသွားတာပါ။အခုတခါတော့လူမှုကွန်ရက်တွေကနေတဆင့်လူတွေရဲ့စိတ်နေသဘောထားဘလို့ရှိသလဲဆိုတာဘလို့ခံမှန်းနိုင်သလဲကြည့်ကြရအောင်ပါ။ Facebook, Twitter နဲ့ Instagram လို့အင်တာနက်လူမှုကွန်ရက်ဆာမျက်နှာတွေဟာမိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့ကဘာပေါ်ကတခြားသူတွေရဲ့ကိုယ့်ရဲ့ဘဝအကြောင်းအရာတွေကိုမျှဝေဖော်ပြလေ့ရှိတဲ့နေရာတွေဖြစ်ပါတယ်။အဲ့ဒီလိုမျှဝေလိုက်တဲ့အကြောင်းအရာတွေကလူတွေရဲ့စိတ်ချင်တွေကိုဘယ်လိုပုံစံနဲ့ဖော်ပြနိုင်လဲ။လိလာချက်တချို့မှာတော့လူမှုကွန်ရက်တွေပေါ်မှာလူတွေတင်လိုက်တဲ့ဓာတ်ပုံတွေအကြောင်းအရာတွေကနေအဲ့ဒီလူတွေရဲ့စိတ်အခြေအနေကိုသူတို့ဖော်ပြကြင်တာတဲ့ပို့ပြီးသိနိုင်တယ်လို့ဆိုပါတယ်ဒီအကြောင်း Kevin Enox ပေးပို့ထားတဲ့သတင်းလွှာကို Mac Computer ကပြောပြပေးပါမယ်ရှင
်လူမှုကွန်ရက်တွေကြဲကြဲပြန့်ပြန့်အသုံးပြုနေတဲ့ဒီကနေ့ခေတ်ကြီးမှာအဖြစ်အပျက်အကြောင်းအရာကြီးငယ်မျိုးစုံကိုအင်တာနက်ပေါ်မှာပုံစံမျိုးမျိုးနဲ့တွေ့နိုင်ပါတယ်
င်တာနက်ပေါ်မှာကိုတင်လိုက်တဲ့အကြောင်းအရာတချို့ကနေတခြားလူတွေကကို့အကြောင်းကိုကိုတင်တာနဲ့ပိုးပြီးတော့သိသွားစေနိုင်တယ်လို့ Vermont တက္ကသိုလ်က Christian Fuchs က Skype ကနေတဆင့်ပြောပါတ
ယ် Yeah I think that you know with so much more of our life happening on the internet these days
ကိုဘွားချင်းတော်တော်များအင်တာနက်တွေတယ်လီဖုန်းတွေပေါ်မှာပဲအချိန်ကုန်နေကြတဲ့ဒီကနေ့ခေတ်ကြီးမှာကိုရဲ့ပြုမှုလွတ်ဆောင်မှုတွေကိုကိုနားလည်တာတက်ပေါ်ပြီးလူတွေကအများကြီးပိုသိသွားနိုင်တယ်ဆိုတာကိုတွေ့ရပါတယ်
သိပ္ပံပညာရှင်တဦးဖြစ်တဲ့ Christian Fuchs နဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက် Peter Dorst တို့ဟာ Instagram လူမှုကွန်ရက်ပေါ်မှာလူတွေတင်ကြတဲ့အကြောင်းအရာတွေကိုသုံးသပ်တဲ့ဆက်တစ်ခုကိုတီထွင်ထားပါတယ
်။ We found out basically that you know people who had been diagnosed with depression
သူတွေစိတ်ကြောက်ရွံ့ခံစားနေရတဲ့သူတွေကသူတို့ရဲ့ဓာတ်ပုံတွေကိုခမမဲအနေရောမိခိုးရောင်တွေနဲ့ကြမ်းမမဲအရောင်တွေကိုသုံးပြီးတင်တာကိုကျွန်တော်တွေ့ရပါတယ်။ဂျာကန်အရောင်တစ်ခုသုံးလို့ရတယ်ဆိုရင်သူတို့ကဖြူနေတဲ့ဂျာကန်အရောင်ကိုတခြားလူတွေထက်ပိုပြီးရွေးသုံးတတ်တာတွေ့ရပါတယ်။
ဒီလိုကွဲပြားချက်ကိုတော့ Danfoss လေ့လာထားတဲ့ပုံတချို့မှာတွေ့နိုင်ပါတယ်။မိခိုးရောင်ဒါမှမဟုတ်ပြောက်မိုင်းမဲအရောင်ပြောင်းထားတဲ့ဓာတ်ပုံနဲ့ထောက်ထောက်ပပအရောင်လွန်လွန်သုံးထားတဲ့မူရင်းပုံတစ်ခုကိုနှိုင်းယှဉ်ကြည့်လို့ရပါတယ
်။ It's not new news that people who are depressed see the world in darker colors.
စိတ်ကြံနေတဲ့သူတွေကခမမေအရောင်တွေကိုချက်ပြီးမိတ်ဆွေပေါင်းတင်နေတဲ့ချင်းကုံတာမျိုးလဲသိမရှိတတ်ဘူးဆိုတာကတော့အရင်ကတည်းကလေ့လာတွေ့ရှိထားတဲ့ချက်ပါ။ဒါပေမဲ့အခုလူမှုကွန်ရက်နဲ့ပတ်သက်လို့သိရတဲ့အခြေအနေကတော့အစ်စ်တွေးလာရတဲ့လေ့လာချက်ပါ။
အခုလေးလာမှုကနေတချိန်ကြာရေကို့မှာစိတ်ပိုင်းဆိုင်ရာပြဿနာရှိနေတယ်ဆိုတာကိုကို့ရဲ့ဆရာဝန်ကသိပြီးတော့သတိပေးနိုင်တဲ့ application တစ်ခုဖန်တီးနိုင်တဲ့အထိဖြစ်လာနိုင်တယ်လို့ Danfoss ကပြောပါတယ
် Maybe 5 to 10 years from now if studies like the one we've done here you know they bear fruit in larger groups
ကျွန်တော်တို့အခုလုပ်နေတဲ့လေးလာမှုမျိုးတွေကိုနောက်ထပ်လူထုတော်များကဆက်လုပ်သွားမယ်ဆိုရင်တော့နောက်9နှစ်ကနေ10နှစ်လောက်မှာဆရာဝန်ကကိုတင်ထားတဲ့ချက်လက်တွေကိုကြည့်ပြီးကုသမှုခံတဲ့မဖြစ်သိနိုင်ပြီးသတိပေးနိုင်တဲ့ application တွေကိုသုံးလာနိုင်မယ်လို့ထင်ပါတယ
်ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့ပုံကူရေးအချက်လက်တွေပေါက်ကြားနိုင်တယ်ဆိုရဲစိုးရိမ်မှုကြီးကြီးမားမားလည်းရှိနေတယ်လို့ Danfoss ကပြောပါတယ်ဒါပြင်လူရဲ့စိတ်ကိုအမှန်ကန်ဆုံးဖတ်နိုင်တဲ့ဆက်တွေဖန်တီးနိုင်ဖို့သူတည်တနာလုပ်ငန်းတွေအများကြီးထပ်ပြီးတော့လုပ်တင်သေးတယ်လို့လည်း Danfoss ကပြောပါတယ်ရှင်
မကင်ပြည့်တွေပြပြသွားတာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကကြေညာပေးပါဦးမယ်ရှင
်မြောက်ကိုရီးယားနိုင်ငံဘက်ကအမေရိကန်ပြည်ထောင်စုကိုဆက်ပြီးတော့ချင်းချောင်နေမယ်ဆိုရင်စစ်ရေးအရာအေးယူမယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အပြတ်သတိပေးထားချက်ကိုမြောက်ကိုရီးယားဘက်ကပယ်ချပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်အမြောက်တပ်ဖွဲ့တွေရဲ့တပ်မှူးဗိုလ်ချုပ်ကြီးကင်ရက်ဂျွန်ကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအခြေမြစ်မရှိသူလို့သုံးနှုန်းပြောဆိုလိုက်ပြီးသမ္မတထရန့်နဲ့အပြန်အလှန်ဆွေးနွေးပြောဆိုဖို့အလုပ်ဖြစ်မှာမဟုတ်ဘဲအင်အားသုံးဖြည့်ရှင်းမှုတစ်ခုတည်းကသာအလုပ်ဖြစ်မှာလို့နိုင်ငံပိုင် KCNA သတင်းအေဂျင်စီကဒီကနေ့ကြာတာပရီးနေ့မှာပြောဆိုပါတယ်။အမေရိကန်ပိုင်နဲ့ Pacific သမုဒ္ဒရာအတွင်းကဂွမ်ကျွန်းရဲ့ကီလိုမီတာ30 40လောက်အကွာကကမ်းလွန်ပင်လယ်ပြင်အတွင်းကိုတာလတ်ပြည့်ဒုံးကျည်လေးစဉ်ပြစ်မဲ့အစီအစဉ်ကိုမြောက်ကိုရီးယားအစိုးရကဩဂုတ်လလယ်ပိုင်းမှာအပိသက်ဆောင်ရွက်မယ်လို့လဲဗိုလ်ချုပ်ကြီးရဲ့အပြောကိုကိုးကားပြီးမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေကိုအရှိန်မြင့်ဆောင်ရွက်နေတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့မန်နေဂျာဟောင်းရဲ့နေအိမ်ကိုပြီးခဲ့တဲ့လကုန်ပိုင်းအတွင်းဝင်ရောက်စီးနှင်ရှာဖွေပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရစေဖို့ရွေးချက်နဲ့ထရန့်ရဲ့မဲဆွယ်ရာရှိတွေနဲ့ရုရှားရာရှိတွေတွေ့ဆုံခဲ့ဖို့ရှိတယ်ဆိုတော့ကျားနာစစ်ဆေးတဲ့အထက်လွှတ်တော်ကော်မတီနဲ့ပေါ်မနာဖို့သူသဘောအရတွေ့ဆုံခဲ့ပြီးတဲ့နောက်သူ့အိမ်ကို FBI ကအခုလိုဝင်ရောက်ရှာဖွေတာဖြစ်ပါတယ်ရှင်
။ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချက်ချုပ်ကိုမတ်တိန်ဂီထိုက်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို View မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.